အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်သားဘလောက်ဆင်လွှတ်မယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးစည်ရေးထောက်ပံ့သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာခဲ့ပြီးတဲ့နောက်မှာဝန်ကြီးမက်တစ်ကအင်္ဂါနေ့မှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။ကြီးရည်လေပူးတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်နဲ့တိုင်ပင်ဆွေးနွေးနေပြီးတော့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ရဲ့အစီအစဉ်ပေါ်မှာအခြေခံပြီးဆုံးဖြတ်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီနေ့လာနေ့ညတော့ကနိုင်ငံကိုပြောကြားခဲ့တဲ့မင်ကွန်းနဲ့မှသမ္မတထရမ့်ကသူ့အနေနဲ့တပ်သားအရေးအတွက်စစ်ရေးအစီအစဉ်တွေကိုကြိုပြောမှာမဟုတ်ဘဲအာဖဂန်နစ္စတန်နိုင်ငံတွေကအကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုအခြေအနေပေါ်မူတည်ချင်းကပ်ဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။လောလောဆယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်သား 8,400 လောက်ရှိနေပြီးတော့အများစုကတော့အာဖဂန်တပ်တွေကိုစစ်ရေးသင်တန်းပေးတာအကြံပေးတာတွေလုပ်နေပါတယ်။ဒါပေမဲ့တချို့ကတော့ဒီတာလီဘန်နဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့ IS သစ္စာခံအဖွဲ့တွေအပေါ်တံပြန်ကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးတွေမှာပါဝင်ဆင်နွှဲနေကြပါတယ်။